အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဆီယနာတိန်ထားတဲ့မြန်မာနိုင်ငံအရေးကိစ္စအပါအဝင်ဒေတာရင်းတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုဗစ် -19 နဲ့တခြားကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်အာရှသုံးနိုင်ငံခီးစဉ်ရဲ့ပထမဆုံးခီးတစ်ထောက်အဖြစ်နဲ့အင်ဒိုနီးရှားနိုင်ငံကိုဒီကနေ့ရောက်သွားပြီဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာအင်္ဂလန်မှာကျင်းပတဲ့ G7 နိုင်ငံသားရေးဝန်ကြီးတွေရဲ့ထိပ်သီးဆွေးနွေးပွဲကနေအာဆီယံဖွဲ့ဝင်သုံးနိုင်ငံကိုခီးဆက်တာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ဟာအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီရိုနဲ့ဒီကနေ့တွေ့ဆုံခဲ့ပေမဲ့မြန်မာနိုင်ငံအရေးကိစ္စနဲ့ပတ်သက်လို့ဆွေးနွေးပြောဆိုမှုရှိမရှိအတိအကျမသိရသေးပါဘူး။ဒီဇင်ဘာလ17ရက်ကနေ12ရက်နေ့ထိဗြိတိန်နိုင်ငံလီဗာပူးမြို့မှာကျင်းပခဲ့တဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့ထိပ်သီးဆွေးနွေးပွဲမှာတော့ဒေါက်တာဆန်းစုကြည်ကိုစစ်ကောင်စီကထောင်တန်း၄နှစ်ပြစ်ဒဏ်ချမှတ်လိုက်တာအပါအဝင်လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အခြေအနေတွေပေါ်အထူးစိုးရိမ်မိကြောင်းအင်ရှင်ဗြိတိရှားနိုင်ငံသားရေးဝန်ကြီးအလစ်ဇဘက်ထရတ်စ်ကအဖွဲ့ကိုစားကြေညာချက်ထုတ်ပြန်ခဲ့ပြီးအာဆီယံရဲ့အခြေခံမူပေါင်း၅ချက်ကိုထောက်ခံကြောင်းဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်ပြေးရေးအကြမ်းဖက်မှုတွေရပ်တန့်ရေးနဲ့လက်ရှိပြည်ပခန့်ကိုငြင်းငြမ်းတဲ့နည်းနဲ့ဖြည့်ဆည်းရေးလို့အတွက်ပါထည့်သွင်းတောင်းဆိုထားပါတယ် G7 နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေပြုလုပ်တဲ့စီအူဘက်ကိုတော့မြန်မာစစ်ကောင်စီကိုဖိတ်ကြားခြင်းမရှိပါဘူးသမ္မတဘိုင်ဒန်အဆိုရကလွတ်လပ်ပွင့်လင်းတဲ့အာရှဒေသဖြစ်ပေါ်လာရေးဆိုတဲ့အာရှတိုက်ရဲ့အချက်အချာကြောင့်မှုကိုအခြေခံတဲ့မဟာဗျူဟာချဆောင်ရွက်နေတာမှာရှေ့တောင်အာရှတိုက်အတွင်းမှာရှိတဲ့အာဆီယံအဖွဲ့ဟာအရေးပါတဲ့အခန့်ကဏ္ဍမှာပါဝင်နေတာဖြစ်ပါတယ်အထူးသဖြင့်တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ရဲ့စီရေးတိဆောက်နေမှုကိုတံပြန်ဆောင်ရွက်ဖို့ဒီဗျူဟာကိုအမေရိကန်ကချမှတ်ဆောင်ရွက်လာတာဖြစ်ပါတယ်ဝန်ကြီးဘလင်ကင်ဟာမနက်ဖြန်အင်္ဂါနေ့မှာတော့မလေးရှားနိုင်ငံကိုခီးဆက်မှာဖြစ်ပြီးတော့ဗုဒ္ဓနေမှာထပ်နိုင်ငံကိုပြန်သွားရောက်မှာဖြစ်ပြီးဂျာတာပရီနေမှာအမေရိကန်ကိုပြန်လာမှာဖြစ်ပါတယ်ခင်ဗျာ